2016ခုနှစ်တုန်းကပြည်ထောင်စုလွှတ်တော်ကဥပဒေအမှတ်36နဲ့ပြဋ္ဌာန်းခဲ့ပြီးဖြစ်တဲ့ငြိမ်းချမ်းစွာစုဝေးခြင်းနဲ့ငြိမ်းချမ်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုပြန်လည်ပြင်ဆင်ဖို့ဖေဖော်ဝါရီ19ရက်နေ့ကကျင်းပတဲ့အမျိုးသားလွှတ်တော်မှာဥပဒေကြမ်းကော်မတီတွင်ရမှုဒေါက်တာမြတ်ညင်နာဆိုးကတင်သွင်းခဲ့ပါတယ်။ဒီအတွက်ငြိမ်းစုစီလို့လူသိများတဲ့အဲ့ဒီဥပဒေပြင်ဆင်ချက်ကိုလွှတ်တော်တွင်ဆွေးနွေးမှုတွေစတင်ပါတော့မယ်။ဒီပြန်နဲ့ထဲမှာပဲအဲ့ဒီပြင်ဆင်မဲ့ဥပဒေကြမ်းကိုအများပြည်သူသိရှိနိုင်အောင်သတင်းစာတွေကနေတစ်ဆင့်ထုတ်ပြန်ပေးလိုက်တဲ့အတွက်ဝေဖန်သံတွေလည်းထွက်ပေါ်လာပါတယ်။ပထမအကြိမ်လွှတ်တော်သက်တမ်းတုန်းကရန်ကုန်တိုင်းအမတ်ဖြစ်ခဲ့တဲ့ဒေါက်တာညိုသင်းကတော့အဲ့ဒီပြင်ဆင်ချက်ဥပဒေကြမ်းကိုဒီမိုကရေစီကိုအန္တရာယ်ပြုတဲ့ဥပဒေအဖြစ်ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။အခုလွှတ်တော်ကပြင်ဆင်မဲ့ငြိမ်းစုစီဥပဒေကြမ်းဟာနိုင်ငံရေးသမားတချို့နဲ့လူ့ခွင့်ရေးလှုပ်ရှားသူတွေဝေဖန်နေကြသလိုဒီမိုကရေစီကိုအန္တရာယ်ပြုမဲ့ဒါမှမဟုတ်ပြည်သူလူထုခွင့်ကိုချုပ်ချယ်တဲ့ဥပဒေဖြစ်နေသလားဒါမှမဟုတ်လွတ်လပ်ခွင့်ကိုမထိပါတဲ့လိုအပ်လို့ပြဋ္ဌာန်းရတဲ့ဥပဒေဖြစ်နေသလားဆိုတာကုရဘလေးလာသုံးသပ်ကြည့်ကြရမှာဖြစ်ပါတယ်
။အခုလွတ်တော်ရဲ့ရောက်နေတဲ့ငြိမ်းစုစီပြင်ဆင်တဲ့ဥပဒေထဲမှာအဓိကအငင်းပွားနေကြတာကတော့ပုံမှန်18ဖြစ်ပါတယ်။အစ်စ်ထက်သွင်းလိုက်တဲ့ပုံမှန်18မှာမြည်သူမဆိုးနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရက်ရွာအေးချမ်းတာယာရေးနဲ့ပြည်သူတို့၏ကိုချင်းတရားအကျိုးတို့ကိုပြက်ပြားစေရန်အကြံဖြင့်ဖြစ်စေထို့သောပြက်ပြားစေတန်ရသောအခြေအနေဖြစ်နိုင်ကြောင်းတိလျက်နဲ့ဖြစ်စီငွေသုံးမဟုတ်ပစ္စည်းကို၎င်းအခြားနည်းလမ်းတစ်ခုခုတော့၎င်းသုံးဆွဲ၍သူတူဦးအားငြိမ်းချမ်းစွာစုဝေးခြင်းနှင့်ငြိမ်းချမ်းစွာစီတန်းလှည့်လည်ခြင်းပြုအောင်လှုံ့ဆော်ခြင်းသွေးဆောင်ခြင်းဖျားယောင်းခြင်းသို့မဟုတ်တိုက်တွန်းခြင်းပြုကြောင်းပြစ်မှုထင်ရှားစီရင်ခြင်းခံရလျင်ထိုသူကို၃နှစ်ထက်မပိုသောထောင်ဒဏ်ချမှတ်ရမည်အပြင်ငွေဒဏ်လည်းချမှတ်နိုင်သည်လို့ဖော်ပြထားပါသည်အလားတူပုံမှ၄ပုံမှခွဲကာကြီးထဲမှာလည်းငြိမ်းချမ်းစွာစူဝေးခြင်းသို့မဟုတ်ငြိမ်းချမ်းစွာစီတန်းလှည့်လည်ခြင်းပြုလုပ်မည်အစီအစဉ်ခမန်းလူဦးရေဆိုတဲ့စကားရက်အပြင်ခမန်းကုံကြစရိတ်နဲ့ကုံကြခံမဲ့ပုဂ္ဂိုလ်သို့မဟုတ်အဖွဲ့အစည်းဆိုပြီးဖြည့်ဆွတ်ထားပါတယ်အတိတ်ပဲကတော့ငွေကြေးအသုံးပြုပြီးမကောင်းတဲ့ရည်ရွယ်ချက်နဲ့စူဝေးမယ်စီတန်းလှက်လည်မယ်ဆိုရင်အဲ့ဒီစီစဉ်တဲ့သူကိုဖမ်းဆီးအရေးယူနိုင်တယ်ဆိုတဲ့ဥပဒေမျိုးပါပဲနိုင်ငံရေးသမားနဲ့လူ့အခွင့်အရေးသမားတွေကတော့ဒီပြင်ဆင်ချက်မှာပါတဲ့စကားရက်တွေဟာတိတ်ပြီးရေပုံရကြာလွန်နေဒါကြောင့်ပွဲစီစဉ်သူတွေကိုလိုရင်လိုသလိုမလိုရင်မလိုသလိုအရေးယူနိုင်တယ်အထူးသဖြင့် NLD အစိုးရဟာသူ့ကိုစန့်ကျင်မဲ့သူတွေကိုနှိပ်ကွပ်နိုင်အောင်ဒီဥပဒေကြာထမ်းဖို့ကြိုးစားတာလို့ဆွဆွဲပါတယ
်ဒီပြဿနာကိုနားလည်နိုင်ဖို့ဆိုရင်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေစုဝေးမှုတွေစီတန်းလှည့်လည်မှုတွေကိုပြန်လည်လေ့လာကြည့်ဖို့လိုပါတယ်2016ခုနှစ်ရှေ့ပိုင်းမှာဖြစ်ပေါ်ခဲ့တဲ့စုဝေးမှုဆန္ဒပြမှုစီတန်းလှည့်လည်မှုတွေကိုကြည့်လိုက်ရင်အရင်စစ်အစိုးရနဲ့2008ဖွဲ့စည်းပုံအရပေါ်ပေါက်လာတဲ့စစ်ဗိုလ်ချုပ်ဟောင်းနေရဲ့အစိုးရကိုဆန့်ကျင်တဲ့စုဝေးမှုတွေကိုအများဆုံးတွေ့ရမယ်ဖြစ်ပါတယ်စုဝေးဆန္ဒပြသူအများစုကတော့ NLD ပါတီ88အဖွဲ့ဒါမှမဟုတ်ဒီမိုကရေစီနဲ့လူ့ခွင့်ရေးလှုပ်ရှားတဲ့အုပ်စုတွေအဖြစ်မြင်တွေ့ကြရမှာပါ2016ခုနှစ် NLD အစိုးရအာဏာရလာပြီးတဲ့အခါအဲ့ဒီပုံစံပြောင်းသွားပါတယ်အထူးသဖြင့် NLD အစိုးရကိုဆန့်ကျင်တဲ့စုဝေးဆန္ဒပြမှုတွေဖြစ်လာပြီးဥဆောင်သူတွေကတော့အမျိုးသားရေးကြွေးကြော်နေသူတွေတပ်မတော်ကိုထောက်ခံတဲ့သူတွေဆိုပြီးဖြစ်လာပါတယ်။အဲ့ဒီဥဆောင်သူတွေဟာအမျိုးသားရေးပဲကြွေးကြော်တပ်မတော်ကိုပဲထောက်ခံတာလို့ပဲပြောအဓိကပြစ်မှတ်ကတော့ NLD အစိုးရဆန့်ကျင်ရေးဖြစ်နေတာပါပဲ။ဒီလောက်ထိတော့သိပြီးထူးခြားတဲ့ရေလို့မဆိုနိုင်ပါဘူး။ထူးခြားတာကတော့အရင် NLD တွေ88အဖွဲ့ဝင်တွေဒီမိုကရေစီလှုပ်ရှားသူတွေစုဝေးဆန္ဒပြခဲ့ကြစဉ်တုန်းကပါဝင်သူတွေဟာကိုယ်ဆန္ဒနဲ့ကိုယ်ပါဝင်သူတွေဖြစ်ခဲ့ပြီးအခုနောက်ပိုင်းစုဝေးဆန္ဒပြမှုတွေမှာတော့အခကျင်းဝင်ပေးပြီးလူခေါ်တာကျွေးမွေးသွာလာရေးအတွက်ကုန်ကြမ်းဈေးချခံတာစသဖြင့်ငွေကြေးအကြီးကျယ်အကုန်ကြခံပြီးလှုပ်လာကြလို့ပါပဲ
ဒီနေရာမှာငြိမ်းစုစီဥပဒေဘာလို့ပြဋ္ဌာန်းခဲ့ရတာလဲဆိုတော့ရည်ရွယ်ချက်ကိုပြန်ကြည့်ဖို့လိုလာပါတယ်သမရဦးသိန်းစိန်လက်ထက်မှာသူတို့အစိုးရဟာရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရဒီမိုကရေစီစနစ်ကိုကျင့်သုံးတဲ့အစိုးရဖြစ်ကြောင်းပြသဖို့ငြိမ်းစုစီဥပဒေကိုပြဋ္ဌာန်းခဲ့တာပါဒါပေမဲ့တကယ်တကယ်လက်တွေ့မှာတော့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရခဲ့ကြတာတော့မဟုတ်ပါဘူးဥပဒေအရစုဝေးဖို့စီတန်းလှည့်လည်ဖို့သက်ဆိုင်ရာအာဏာပိုင်စီခွင့်တောင်းရပြီးခွင့်ပြုချက်မရရင်စုဝေးတာစီတန်းလှည့်လည်တာမလုပ်နိုင်ကြလို့ပါပဲဒီထက်ပိုဆိုးတာရှိပါသေးတယ်အဲ့ဒါကတော့မြို့နယ်အသီးသီးကရဲတပ်ဖွဲ့မှုရုံးတွေဟာဘယ်နေရာတွေကိုတော့စုဝေးစီတန်းခွင့်ပြုမယ်ဘယ်နေရာတွေမှာတော့စီတန်းလှည့်လည်ခွင့်မပြုနိုင်ဘူးဆိုပြီးသူတို့ဘာသာသူတို့စိတ်ကြိုက်တတ်မှတ်မှုတွေလှုပ်ထားကြတဲ့ကိစ္စပါဒီအတွက်စုဝေးဖို့စီတန်းလှည့်လည်ဖို့ တင်ပြလိုက်ပြီဆိုတာနဲ့အဲ့ဒီတတ်မှတ်ချက်အကြောင်းပြပြီးငင်းပယ်ခဲ့တာကြီးဖြစ်ပါတယ်။အဲ့ဒီအချက်တွေကြောင့်ပဲစုဝေးဆန္ဒပြသူစီတန်းလှည့်လည်သူအတော်များများငိမ့်စုစီဥပဒေနဲ့ပဲဖမ်းဆီးထောင်ချတာခံခဲ့ကြရပါတယ်။နောက်ပိုင်း NLD ပါတီဝင်တွေလွှမ်းမိုးတဲ့လွှတ်တော်ဖြစ်လာတဲ့အခါအဲ့ဒီအချက်အတော်များများဖြေလျှော့ပေးခဲ့ပါတယ်။မြို့နယ်ရဲတပ်ဖွဲ့တွေရဲ့အတိတ်ပဲမဲ့တဲ့တတ်မှတ်မှုတွေကိုပယ်ဖျက်နိုင်ခဲ့တယ်လို့စုဝေးမဲ့သူစီတန်းလှည့်လည်မဲ့သူတွေဟာလည်းခွင့်ပြုချက်တောင်းစီရမလို့တော့ပဲတက်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့မှုရုံးကို48နာရီကြိုတင်အသိပေးတင်ပြဖို့ပဲလိုတဲ့အခြေအနေထိဖြစ်လာခဲ့ပါတယ်။ဒီလိုဖြေလျှော့မှုတွေလုပ်ပေးခဲ့ပေမဲ့လည်းအချို့သောအင်အားစုတွေဟာငြိမ်းချမ်းစွာစုဝေးစီတန်းလှည့်လည်ခွင့်ဆိုတာကိုအခွင့်ကောင်းယူပြည်သူတွေကိုအခကျင်းငွေပေးပြီးစုဝေးဆန္ဒပြခိုင်းတဲ့ကိစ္စမျိုးတွေပေါ်ပေါက်လာပါတယ်။ဟောတဲ့ပြောတဲ့စီမှာလည်းဥပဒေနဲ့မညီတဲ့ပြောဆိုမှုတွေမတရားဆွဆွဲမှုတွေညဉ့်ညမ်းမှုတွေပါဝင်လာပြီးတချို့ပွဲတွေဆိုတိုင်းပြည်တည်ငြိမ်ရေးပြတ်ပြားအောင်လှုံ့ဆော်တဲ့အထိလုတ်ကင်လာတာတွေ့နိုင်ပါတယ်
။အဲ့လိုအခြေအနေမျိုးကို NLD အစိုးရကဥပဒေပြဋ္ဌာန်းပြီးကင်တွယ်ထိန်းသိမ်းခြင်းပုံပေါ်ပါတယ်။ဥပဒေနဲ့အညီကင်တွယ်ထိန်းသိမ်းခြင်းလို့ဥပဒေပြဋ္ဌာန်းဖို့ကြိုးစားရတဲ့ဆိုပေမဲ့ဒီမိုကရေစီစနစ်ရဲ့အရင်းခံဖြစ်တဲ့ပြည်သူတွေရဲ့တကယ်ဆန္ဒကိုထုတ်ဖော်နိုင်တဲ့လွတ်လပ်စွာစုဝေးခွင့်စီတန်းလှည့်လည်ခွင့်ဟောပြောခွင့်တွေကိုပိတ်ပင်ရရောက်စေမဲ့လိုရာဆွဲယူပြီးပြည်သူကိုဖိနှိပ်လို့ရသွားစေမဲ့အချက်တွေဥပဒေထဲပါမသွားရေးအထူးသတိထားပြဋ္ဌာန်းဖို့တော့လိုအပ်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်